မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ1116ယောက်ထပ်တိုးပြီးသေဆုံးသူက21ယောက်ထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သေဆုံးသူတွေထဲမှာ5ယောက်ကရောဂါအခံမရှိသူတွေဖြစ်တယ်ဆိုတာထုတ်ပြန်ချက်အရတွေ့ရပါတယ်။တက်ခွင့်နမူနာပေါင်း 24,500 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့တက်ခွင့်နမူနာပေါင်း15,500ကျော်သွားပြီဖြစ်ပါတယ်။ဒီဆုံးသူရေအတွက်က2400နီးပါးရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့13,400ကျော်ရှိသွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ခွင့်ရရှိသူရေအတွက် 1,369 ယောက်ရှိတယ်လို့ဖော်ပြထားတာကြောင့်ရောဂါပျောက်ကင်းသွားသူပေါင်း 9,300 နီးပါးရှိပြီဖြစ်ပါတယ်။ဒီကနေ့ကင်းကင်းတွေကိုမနေ့ကနဲ့နိုင်ရှင်မဲဆိုရင်စစ်ဆေးတဲ့ရေအတွက်ပိုများပြီးကူးစက်သူရေအတွက်နည်းတယ်လို့တည်ဆုံးသူလည်းပိုနည်းပါတယ်။ယောဂပြောကင်းသူအခြေတွက်ကလည်းမနေ့ကတည်းကပိုများပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဝေကူးဆက်ယောဂတက်ဖြစ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကရေးထားတာအရဆိုရင်ဒီကနေ့ဓာတ်ခွဲစစ်ဆေးတဲ့နမူနာအခြေအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 4.55 ရာခိုင်နှုန်းရှိပြီးပြန်ကောင်းလာသူ 81.36 ရာခိုင်နှုန်းသေဆုံးနှုန်းက 2.39 ရာခိုင်နှုန်းရှိပါတယ်။သေဆုံးသူတွေထဲမှာနောက်ခံယောဂရှိသူက86.19ရာခိုင်နှုန်းရှိတယ်လို့လည်းဒေါက်တာခင်ခင်ကြီးကရေးထားပါဗျ။